Welcome to the Voice of America in Burmese.
Begin Jamma Mingla Manakin Chichavasi Kamya. Bio American Diana Town January last year, Tauchani Manakin season we go. American Bidonzu, Washington DC Murogani, Lidomida Tosan Lisa Kurogani, BOEF Facebook Samyan Agaba, Yota, Chine Pizubi, Daya Tolan Bini Bare. General Kimon Sumima, Dinimane season we go. Town you deserve Domava.
Mingla Vashin, Chama Kimutaba, Dominican Trinigo, go Kimon Sumin, Pyopia, Bibmaba. ဒီကမ္ဘာတစ်လုံးမှာတရားဥပဒေစိုးမိုးမှုချိုးယင်းညာကနေပြီးတော့လူခွင့်ချိုးဖောက်မှုတွေရှိလာနေတယ်ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံကိုဥပမာပေးပြောကြားလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဒုတ်တူဒုတ်သမ္မတတာဝန်ယူခြင်းကဆေးရဆရန်တွေပြန်ပြီးတော့မအပ်မှုနဲ့စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေပြောကြားမှာပါ
namuna de kura to.
We saw immediate responses from the international community.
Lu kwen ye sangje pwe HRW ye tren sa shin lin pwe ma myama naingan ne patat bi apye song ko cha ma phit par de. Eri now Pacific tamoudia atwe ma tayauk ye osa lwan mo la mu ko data rwin naingan na naingan ga tong pyan bu tbaw tu nyi de a chaung na sin cha ma ba. Eri now pouman atai bat sin kan na ri a ni ne ga ro u aung khin ye myama a ye tong tat che chan ma ye ne tan yin tren lwa ro ko le na sin ya ma ba.အခုတော့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကပြောပြပေးကြမှာပါခင်ဗျာ
။ Ukraine အရှေ့ပိုင်းကဆိုလဲဒန်မြို့မှာချက်တပရင်းတွေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပေမဲ့ Ukraine တပ်တွေကမြို့ကိုဆက်ပြီးထိန်းချုပ်ထားသေးတယ်လို့ Ukraine ဒုတိယကာကွယ်ရေးဝန်ကြီး Hanna Meldia ကချက်တပရင်းတွေမှာပြောပါတယ်။ဒီမြို့ကိုထိန်းချုပ်ထားကြောင်းနှစ်ဖက်အပြန်အလှန်ပြောဆိုမှုတွေထွက်လာခဲ့ပြီးတဲ့နောက်တည့်ရက်မှာပဲ Ukraine ဒုတိယကာကွယ်ရေးဝန်ကြီးမလာယာကနေပြောခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းဒီမျိုးဟာရုရှားတွေလက်ထဲကျသွားပြီလို့သတင်းတွေထွက်နေချိန်မှာပဲဒီဆွန်လက်တတိုက်ပွဲဟာတွက်လို့မရတဲ့အခြေအနေမှာရှိနေတယ်လို့တိုက်ပွဲကပြင်းထန်ပြီးအခြေအနေကရှုပ်ထွေးနေတယ်လို့ဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဂျပန်နိုင်ငံခြားရေးဝန်ကြီးတို့နဲ့အတူပြုလုပ်တဲ့သတင်းစာပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရုရှားဘက်က Wagner ခြေစားတပ်ဖွဲ့အကြီးကဲ Yevgeny Prigozhin ကတော့တပ်တူမိုင်းတွင်းနေရှိရာဒီဆိုလက်တမ်းမျိုးတစ်ခုလုံးကိုသူ့ရဲ့တပ်တွေတင်ထားကြောင်းနဲ့ပြင်းထန်တဲ့တိုက်ပွဲတွေအတွင်းမှာပဲယူကရိန်းတပ်သား900လောက်သေဆုံးရတယ်လို့ဗိုလ်တပ်ဖွဲ့နေမှာပြောကြခဲ့တာပါ။ဒါပေမဲ့မင်းတပိုင်အကြံမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်လို့ပြောပါတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အရင်ဒုတိယသမ္မတတာဝန်ထမ်းဆောင်ခဲ့ပြီးနောက်2019ခုနှစ်ကမော်ဂွန်တိုက်ကိုအနိုင်ရမယ်အစိုးရလျှို့ဝှက်မှတ်တမ်းအထောက်အထားတွေကိုသူ့ရဲ့ဒလဝဲပြည်နယ်ကကိုပိုင်နေအိမ်မှာပဲတင်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်အထူးအရာရှိတဦးကိုနိုင်ငံတော်ရှေ့နေချုပ်မာရစ်ဂါလန်ကကြာတာပရင်းနေကအမည်စရင်တင်သွင်းလိုက်ပါတယ
် I'm here today to announce the appointment of Robert Hur as a special counsel
ကျွန်တော်အနေနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်တရားရေးဌာနရဲ့လုံနီးလုံထုံးတွေနဲ့အညီဗဟိုအစိုးရရှေ့နေဟောင်းရောဘတ်ဝါကိုခန့်အပ်ဖို့ရွေးချယ်လိုက်ပါတယ်လို့နိုင်ငံတော်ရှေ့နေချုပ်မာရစ်ဂါလန်ကကြေညာလိုက်တာပါအခုရွေးချယ်လိုက်တဲ့ရောဘတ်ကွာဟာမေလန်ပြည်နယ်အရှေ့ပိုင်းကဗဟိုအစိုးရရှေ့နေဟောင်းတဦးဖြစ်ပြီးသမ္မတဂျိုးဘိုင်တင်ဒုတိယသမ္မတတပ်တန်းတာဝန်ထမ်းဆောင်ခဲ့စဉ်ကမအံ့နံခဲ့တဲ့စာရွက်စာတမ်းတွေရဲ့ကိစ္စကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ် Republican Party ကအမတ်တချို့ကနေဂါလန်ကိုအထူးစုံစမ်းစစ်ဆေးအရာရှိခန့်အပ်ပြီးဒီမိုကရက်ပါတီသမ္မတကိုစုံစမ်းစစ်ဆေးပေးဖို့တိုက်တွန်းတောင်းဆိုခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကေတီကလည်းကွန်ဂရက်လွှတ်တော်အနေနဲ့ဒီကိစ္စကိုစုံစမ်းသင့်ပါတယ်လို့ယူဆကြောင်းပြောဆိုထားပါတယ်။သမ္မတအိမ်ဖြူတော်ကတော့စုံစမ်းစစ်ဆေးမှုမှာဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
မနေ့ကနေ့လယ်လောက်မှာအမေရိကန်နိုင်ငံရဲ့စားတောက်ကုန်ဈေးနှုန်းတွေကနှစ်ပေါင်း40အတွင်းမှာအမြင့်ဆုံးကိုရောက်သွားခဲ့ပြီးတဲ့နောက်မှာဈေးတွေပြန်ချလာခဲ့တာပြီးခဲ့တဲ့ဒီဇင်ဘာလမှာဆို6လဈေးတိုက်ရှိပြီလို့အလုံးစစ်တမ်းကောက်ရေးဌာန BLS ကကြေပြင်းနဲ့ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်။စားတောက်ကုန်ဈေးနှုန်းနှစ်ဆက်အညွှန်းကိန်းကတော့ပြီးခဲ့တဲ့လဒီဇင်ဘာမှာ 6.5 ရာခိုင်နှုန်းရှိပါတယ်။မနစ်ကဇွန်လမှာ 9.1 ရာခိုင်နှုန်းရှိရကနေနိုဝင်ဘာမှာ 9.1 ရာခိုင်နှုန်းကျသွားတာလည်းဖြစ်ပါတယ်။စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဈေးတွေကျလာခြင်းမှာပဲ ငွေဖောင်းပွမှုနှုန်းကတော့ပုံမှန်ထက်1ရာခိုင်နှုန်းများနေသေးတယ်လို့ဗဟိုဘဏ်ကပြောပါတယ်။အမေရိကန်နိုင်ငံဟာဒီနှောင်းပိုင်းလောက်မှာစီးပွားရေးကပ်ဆိုက်လာနိုင်တယ်လို့အမေရိကန်စီးပွားရေးပညာရှင်တချို့ကသုံးသပ်နေပေမဲ့အလုတ်ကန်ရရှိမှုအားကောင်းလာနေပြီးတော့ဒီဇင်ဘာလထဲမှာပဲအလုတ်ကန်တက်2,300ကျော်ကိုဖန်တီးနိုင်ခဲ့တာပါ။အလုတ်လက်မဲ့ခန်းစားခွင့်လျှောက်ထားမှုကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်သတင်း15ဖတ်အတွင်းအနှိမ်ဆုံးဖြစ်ခဲ့ပြီးစုစုပေါင်း2,000ကျော်ပဲရှိတော့တယ်လို့အလုတ်သမားဝန်ကြီးဌာနကချက်တပိနေမှာပဲအစိုးရခန်းစားထုတ်ပြန်ခဲ့တာပါ။
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံဆွေးနွေးမှုအတွက်ကြာသပတေးနေ့ကကနေဒါနိုင်ငံကိုရောက်ရှိလာပါတယ်။ကီရှိတာဟာ G7 ခေါ်စက်မှုထိပ်သီး9နိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဂျပန်နိုင်ငံကတာဝန်ယူထားတဲ့အဖွဲ့ဝင်တွေကိုလှည့်လည်တဲ့အနေနဲ့ကနေဒါနိုင်ငံကိုဝင်ရောက်လာတာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံအကြားအပြန်အလှန်ကုန်သွယ်ရေးကိစ္စပိုမိုအားကောင်းလာစေဖို့နဲ့G7 အဖွဲ့ဥဆောင်မှုကိုယူထားတဲ့ဂျပန်ရဲ့ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ကနေဒါဝန်ကြီးချုပ်ယုံကနေကြေညာချက်ထုတ်ပြန်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိတာဟာပြင်သစ်အီတလီတို့ကိုလည်းဝင်ရောက်ခဲ့ပြီးနောက်ဗြိတိန်နိုင်ငံလန်ဒန်မြို့ကိုလည်းဘော်ဒူနေကရောက်ရှိခဲ့ပြီးအဲဒီကနေတဆင့်ကနေဒါနိုင်ငံအော်တဝါမြို့ကိုရောက်ရှိလာတာဖြစ်ပါတယ်။သူဟာဗြိတိန်ဝန်ကြီးချုပ်ရာရှိဆူနတ်နဲ့လည်းလုံခြုံရေးဆိုင်ရာကိစ္စတွေကိုအနီးကပူးပေါင်းဆောင်ရွက်တဲ့အနေနဲ့နှစ်နိုင်ငံအကြားတပ်ဖွဲ့တွေအပြန်အလှန်တပ်ဖြန့်ချတာကွင့်ပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောက်ကြနေမှာတော့ဝန်ကြီးချုပ်ကီရှိဒါဟာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုခီးဆက်ပြီးအိမ်ဖြူတော်မှာသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်2022ခုနှစ်ဟာယူကရိန်းကနေတရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံထိကမ္ဘာတစ်လျှောက်လူခွင့်ရေးအခြေအနေအဆိုးဝါးဆုံးဖြစ်ခဲ့တယ်လို့နယူးယောက်အခြေစိုက်လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch ကကြေညာပြီးနေထုတ်ပြန်တဲ့သူ့အစိုးရခန်းစာမှာဖော်ပြပါတယ်။ဒါပေမဲ့လူခွင့်ရေးထုတ်ဖို့ပြောဆိုသူတွေအများပြားထွက်ပေါ်လာတာတွေ့ရကြောင်းနိုင်ငံပေါင်း100လောက်ကလူခွင့်ရေးအခြေအနေတင်ပြထားတဲ့2023အစိုးရခန်းစာမှာဖော်ပြထားတာပါ။ဒီ2022ခုနှစ်အတွင်းထင်ရှားတဲ့ချိုးဖောက်မှုတွေကိုကြည့်ရင်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကအရက်သားတွေပေါ်မှာရည်ရွယ်ချက်ရှိရှိတိုက်ခိုက်တာတူအစိုးရကဝီဂန်မွတ်စလင်တွေကိုအကျဉ်းချတာတာနဲ့တာလီဘန်တွေကတန်းနဲ့ချီတဲ့အာဖဂန်နိုင်ငံသားတွေအငတ်ပေးကြုံရအောင်လှုပ်ဆောင်တာတွေဖြစ်ပြီးတော့ဒါဟာလူတွေမြောင်များဒုက္ခခံစားအောင်အာဏာသုံးဆောင်တာဖြစ်ကြောင်းတွေ့ရတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ဒါပေမဲ့ဒီလိုအုပ်ချုပ်တဲ့အစိုးရတွေရဲ့ချိုးဖောက်မှုတွေကိုတွန်းလှန်မှုအတွက်ကမ္ဘာတစ်လျှောက်လူခွင့်ရေးရပိုင်ခွင့်ဆိုင်ရာစနစ်ပုံမှန်ခိုင်မာအားကောင်းလာပြီးတော့အကာအကွယ်ပေးနိုင်မဲ့လမ်းကြောင်းဖွင့်လာတာကို2022ထဲမှာပဲတွေ့ခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတော့2021စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်ဆင်ရေးဆန္ဒပြသူတွေကိုဖမ်းဆီးတပ်ဖြတ်တာတိုင်းဒေသလူနည်းစုဒေသတွေမှာဒေသခံတွေပေါ်စစ်တပ်တိုက်ခိုက်မှုတိုးလာနေတယ်လို့ထောက်ပြပါတယ်။ယူကရိန်းမှာဖြစ်ပေါ်တဲ့ချိုးဖောက်မှုတွေအတွက် ICC နိုင်ငံတကာယာစွေခုံရုံးကစစ်ဆင်မှုတွေစစ်ရာဇဝတ်မှုတွေအတွက်အချက်အလက်စုဆောင်တဲ့နိုင်ငံတကာတရားရေးရန်ကြက်အဖွဲ့ဖွဲ့စည်းတာကုလလူခွင့်ရေးကောင်စီမှတ်တမ်းတင်တာတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအတွက်အကာအကွယ်ပေးဖို့လှုပ်လာနိုင်တာကိုတွေ့ရပေမဲ့ရုရှားဘက်ကဆက်လက်ချိုးဖောက်နေသေးပဲလို့လည်းပြောပါတယ်။
အာဆီယံအလှည့်ကျဥက္ကဋ္ဌအသစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်လာအောင်တွန်းအားပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့ဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်
။ As chair of ASEAN, Indonesia should take steps to hold the
meeting. ဒီကရက်2021အပိလာတုံးကသဘောတူညီခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်မြန်မာစစ်ကောင်စီအနေနဲ့တာဝန်ခံမှုရှိလာအောင်လှုံ့ဆော်ဖို့အတွက်အာဆီယံဥက္ကဋ္ဌအသစ်အင်ဒိုနီးရှားအနေနဲ့အရေးကြီးတဲ့ခြေလှမ်းတွေလှမ်းသင့်တယ်လို့ HRW ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအယ်လင်ပီယာဆန်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာစစ်တပ်ရဲ့ဝင်ငွေအရင်းမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေမှာအရှိတောင်အာရှအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်ဖို့လဲ HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုဖျောက်ချပြီးတော့2021 February စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတရားဥပဒေစိုးမိုးမှုမရှိခဲ့တဲ့နောက်အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရင်ဆိုင်လာရတာကိုဥပမာအဖြစ်နဲ့ကြည့်ပြီး အရေးပါတဲ့တရားဥပဒေစိုးမိုးရေးကိုအလေးထားကြဖို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကကြာတပြေးနေမှာသတိပေးလိုက်ပါတယ်။ကမ္ဘာတစ်လုံးမှာချင်းရင်ရုရှားကယူကရိန်းကိုဝန်ချူကြော်တာအာဖရိကဆိုင်ဟီဒေသမှာအာနာသိမ့်တာမြောက်ကိုရီးယားကတရားမဝင်နျူကလ িয়ার လက်နက်ထုတ်ဖို့လှုပ်တာနဲ့အာဖဂန်နစ္စတန်မှာအမျိုးသမီးနဲ့မိန်းကလေးငယ်ရေရပိုင်ခွင့်မကြုံစဘူးပြင်းပြင်းထန်ထန်တိုက်ခိုက်ခံရတာတွေ့ရပြီးတော့တရားဥပဒေစိုးမိုးမှုအတွက်အန္တရာယ်ရှိနေတယ်လို့ကုလလုံခြုံရေးအစီအကောင်စီအစည်းအဝေးမှာအတွင်းမှုချုပ်ကပြောကြားခဲ့တာဖြစ်ပါတယ
်။အေရတ်တွေတဲဆောင်းလာလေးရှိတဲ့လာနီညာရာသီဥတုပုံစံမျိုးလဲကဘာကြီးမှာဖြစ်ပေါ်လာပြီးမဲ့လွန်ခဲ့တဲ့၈နှစ်ဟာအပူဆုံးဖြစ်ခဲ့ကြောင်းကုလသမဂ္ဂကကြာတာပရိနေကသတင်းထုတ်ပြန်လိုက်ပါတယ်။စက်မှုခေတ်မတိုင်ခင်ကာလထက်ပြင်းမြအပူချိန် 1.15 ဒီဂရီဆဲဆီယပ်ပိုများခဲ့တဲ့2022ခုနှစ်မှာဆိုရင်လဲထိခိုက်သေးတဲ့အထိမကြုံစဘူးရာသီဥတုဖောက်ပြန်မှုတွေတဘာဘွားဘေးအန္တရာယ်တွေကိုကြုံတွေ့ခဲ့ရတယ်လို့လဲကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ကပြောပါတယ်အပူဆုံးနှစ်တွေကတော့2016 2019နဲ့2020ခုနှစ်တွေမှာကြုံခဲ့ရပါတယ်ပြီးခဲ့တဲ့အပူချိန်ဟာ1850ပြည့်နှစ်နဲ့1900ပြည့်နှစ်အကြားစက်မှုခေတ်ကအပူချိန်ထက်1ဒီဂရီပိုများတဲ့၈နှစ်မြောက်နှစ်တနည်းလည်းဖြစ်ပါတယ်2015ခုနှစ်ကကမ္ဘာနိုင်ငံအလုံးနီးပါးသဘောတူညီခဲ့ကြတဲ့ပါရီသဘောတူညီချက်ထဲမှာတော့ရာသီဥတုဖောက်ပြန်မှုတန်ကိုထိန်းချုပ်နိုင်မဲ့အဆင့်အဖြစ်သိပ္ပံပညာရှင်တွေကခန့်မှန်းထားတဲ့ကမ္ဘာအပူချိန်ကို 1.3 ဒီဂရီဆဲဆီယပ်လောက်မှာထိန်းထားဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့လည်းသတ်မှတ်တဲ့အပူချိန်ကိုကြော်မဲ့အလားအလာတွေတွေ့နေရကြောင်း WMO ကကြာတာပရိနေမှာသတိပေးခဲ့ပါတယ်ခင်ဗျာ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လုပ်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ပြီးခဲ့တဲ့2022ခုနှစ်အတွင်းယူကရိန်းနိုင်ငံကနေတရုတ်နိုင်ငံနဲ့မြန်မာအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေကမ္ဘာတဝန်းကြုံတွေ့ခဲ့ရတယ်လို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကထုတ်ပြန်တဲ့နှစ်ချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းလူ့အခွင့်အရေးကာကွယ်ပေးမဲ့သူအသစ်တွေလည်းပေါ်ထွက်လာခဲ့တယ်လို့ဒီအစီရင်ခံစာမှာပဲဖော်ပြထားပါတယ်။ Henry Ridway သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်။
ယူကရိန်းကိုရုရှားကျူးကျော်မှုအပြီးမှာလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်မှုခုံရုံးလိုလူခွင့်ရေးကိုကာကွယ်ပေးမဲ့လက်နက်တွေတုံးလာနိုင်တဲ့အတွက်ကမ္ဘာအတိုင်းအဝိုင်းအနေနဲ့ဂုဏ်ပြုခံသင့်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောပါတယ် HRW ယာယီအမှုဆောင်ဒါရိုက်တာတီရာနာဟဆန်က
We saw immediate responses from the international community to mobilize
ဆရာဇဝမှုကျွလွန်နာတွေကိုတတ်တည်စုဆောင်နေနိုင်ငံတကာတရားမျှတမှုစနစ်ထူထောင်တာအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကအဓိကကျတဲ့လူခွင့်ရေးထောက်ပံ့မှုတွေချက်ချင်းပေးတာကိုမြင်ခဲ့ကြရပါတယ
်ဘူချာနဲ့အီဇီယန်မြို့တွေလိုနေရာတွေမှာရုရှားစစ်သားတွေတိမ့်ပိုက်ထားတော့ကနှိမ့်ဆက်ညှဉ်းပန်းတာအာဓမ္မပြုကျင့်တာအရဲသားတွေကိုတတ်ဖြတ်တာတွေမှာတတ်တည်အများအများရရှိခဲ့ပါတယ်အရသာတက်ဖြတ်မှုတွေအများကြီးတဲကအနှင်းငယ်ရာကနန်းလောက်ကိုပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမှတ်တမ်းတင်နိုင်ခဲ့တာပါကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဗော့ဒကာဒတ်ကာ
In some cases Russian soldiers executed civilians
တချို့ကိစ္စတွေမှာဆိုရင်ယာယီထိန်းသိမ်းထားတဲ့နေရာတွေမှာရုရှားစစ်သားတွေကအရသာတွေကိုတတ်ခဲ့တာပါတချို့နေရာတွေမှာဆိုရင်အရသာတွေရဲ့နေအိမ်တွေခြံတွေထဲမှာပဲလုံခြုံရေးစစ်ဆေးခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေမှာပဲတတ်ခဲ့ပါတယ်
တရုတ်နိုင်ငံရှင်းကျန်းပြည်နယ်ကတန်းနဲ့ချီတဲ့မွတ်စလင်တွေကိုဖမ်းဆီးနှိပ်စက်အတင်းအဓမ္မလှုပ်အားပေးခိုင်းစေတာတွေကိုလည်း HRW လူ့အခွင့်အရေးအဖွဲ့ကြီးရဲ့နှင်းချုပ်အစီရင်ခံစာမှာမိမောင်းထိုးပြထားပါတယ်။တရုတ်ကအဲ့ဒီလိုဆွဆွဲမှုတွေကိုငြင်းဆန်ထားပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့စီစစ်မှုတွေတရုတ်ဘော်တိုးလာတာဟာကောင်းတဲ့အချက်ပဲလို့နှင်းချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်။တတိယနာဟာဆန်ကပဲ
What we have seen for the first time
နေပေါင်းများစွာအတွင်းမှာကျမတို့ပထမဆုံးတွေ့လိုက်ရတာကတော့အာနာရှင်တွေရဲ့တန်ချက်ကမှအကွဲလေးတွေကိုတွေ့လိုက်ရတာပါအ
ီရန်နိုင်ငံမှာလည်းအမျိုးသမီးတဦးဖြစ်တဲ့မာရှာအာမေနီဘာသာရေးရဲတွေလက်ထက်တည်ဆုံသွားတာကြောင့်ဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကနေနိုင်ငံတော်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်ဆန္ဒပြသူအနည်းဆုံး၄ယောက်ကိုတည်တံစီရင်ခဲ့တဲ့အတွက်လည်းကဘာတဝမ်းကဒီထက်ပိုပြီးပြင်းပြင်းထန်ထန်တုံ့ပြန်သင့်တယ်လို့ HRW ကပြောပါတယ
် We need to move beyond international solidarity for protesters
ဆန္ဒပြသူတွေအတွက်နိုင်ငံတကာကထောက်ခံတဲ့အကြောင်းပြသတာထက်ပိုပြီးတော့လှုပ်သင့်ပါတယ်ကဘာတဝမ်းလုံးကအစိုးရရဲ့အနေနဲ့အီရန်တာဝန်ရှိသူတွေကိုတာဝန်ခံအောင်လို့လှုပ်သင့်ပါတယ်
မြန်မာနိုင်ငံမှာလည်းဆေးအာဏာသိမ်းမှုကိုစန့်ကျင်သူနိုင်ငံတော်ဝန်ကလူအတိုင်းဝိုင်းတွေကိုစစ်ကောင်စီကတိုက်ခိုက်နေပြီးဆေးရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ကိုစန့်ကျင်တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ကောင်စီမှတာဝန်ရှိတယ်လို့ HRW အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ900ကျော်ပါနိုင်ငံတကာလူ့အခွင့်အရေးအစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူဒဏ်ခတ်မှုတွေမှာရှေးတောင်အာရှအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်လာဖို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကတိုက်တွန်းပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားအနေနဲ့မြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖို့ဦးစီးဦးဆောင်လှုပ်တင်တယ်လို့အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ HRW အာရှဒေသညွှန်ကြားရေးမှူးအီလင်းပီယာစင်ကတိုက်တွန်းထားပါတယ်
This is an opportunity for Indonesia to step up.
ဒါ Indonesia နိုင်ငံအတွက်ရှေ့တိုးဥဆောင်ဖို့အခွင့်အရေးပါပဲ။ G20 အစည်းအဝေးကိုပြီးခဲ့တဲ့နှစ်တုန်းကအောင်အောင်မြင်မြင်ဥဆောင်ချင်းပါနိုင်ခဲ့ပြီးတဲ့နောက် Indonesia နိုင်ငံအနေနဲ့ကမ္ဘာရေးမှာပိုမိုပါဝင်ချင်တာကိုတွေးကြရပါတယ်။ဒါကြောင့်ဒီနှစ်မှာမြန်မာအချက်အလက်ကိုဖြည့်ရှင်ဖို့အတွက် Indonesia အနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးကိုထိထိရောက်ရောက်အသုံးချပါလို့တိုက်တွန်းချင်ပါတယ်
။ရာသီဥတုပြောင်းလဲမှုကလည်းကမ္ဘာတဝန်းအခြေခံလူ့အခွင့်အရေးတွေကိုတက်ရောက်မှုတွေရှိနေတယ်လို့အစိုးရခံစားကဖော်ပြပါတယ်လူအခွင့်အရေးကိုအကာအကွယ်မပေးတဲ့လုပ်ငန်းတွေဥပမာရုပ်ကြွင်းလောင်စာထုတ်လုပ်တဲ့လုပ်ငန်းတွေကိုစီစစ်ကြက်မှတ်ဖို့တရားဥပဒေအရကောတင့်ဝေးအရကောအစိုးရတွေမှာတာဝန်ရှိတယ်လို့အစိုးရခံစားကပြောထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးကြားရမယ့်သတင်းကလည်း HRW ကထုတ်ပြန်ထားတဲ့အကြောင်းပဲဖြစ်ပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အကြက်တဲတွေဖြည့်ရှင်းနိုင်ရေးကိုတိုးမြင့်ဆောင်ရွက်ဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းတိုက်ပွဲတွေဟာဆိုရင်ရိုဟင်ဂျာတွေအတွက်ရောဘင်္ဂလားဒေ့ရှ်ပြည်သူတွေအတွက်ပါထိခိုက်သက်ရောက်မှုရှိတာတွေကိုလည်းသတိပေးလိုက်ပါတယ် Writers သတင်းဆောင်ပါကိုမတ်တန်ဂီထိုက်ကပြောပြပေးမှာပါ
2023ခုနှစ်အတွင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအနေနဲ့မြန်မာပြဿနာကိုဖြေရှင်းရေးပိုပြီးအရေးယူဆောင်ရွက်ဖို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကဇန်နဝါရီလ12ရက်နေ့ကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။အင်ဒိုနီးရှားအတွက်မြန်မာအရေးတွမြင့်ဆောင်ရွက်နိုင်မဲ့အခွင့်အလန်းတရက်လည်းဖြစ်တယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအေလင်းဖီယာဆန်ကကြာသပတေးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ
် This is an opportunity for Indonesia to step up.
Indonesia အနေနဲ့ရှေ့တိုးဆောင်ရွက်နိုင်တဲ့အခွင့်အလမ်းတစ်ရက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်က G20 ဥက္ကဋ္ဌဖြစ်တဲ့အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တာဖြစ်ပြီးကမ္ဘာရေးရာတွေမှာ Indonesia ကပိုးပြီးအရေးပါတဲ့အခမ်းအနားကနေဆောင်ရွက်နေတာကိုတွေ့မြင်ခဲ့ရပါတယ်။ဒီနှစ်မှာတော့ Indonesia အနေနဲ့အာဆီယံဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံတွင်ပြဿနာတွေဖြေရှင်းဆောင်ရွက်ဖို့အတွက်တိုက်တွန်းပါတယ်
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားရခိုင်ပြည်နယ်တွင်တိုက်ပွဲတွေပြင်းထန်လာတာကိုလည်းဆိုရကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကသူ့ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြပါတယ်။ဒီတိုက်ပွဲတွေဟာနေဆက်တလျှောက်ပြန့်နှံ့ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်အရက်သားတွေအတွက်ပါအန္တရာယ်ဖြစ်စေမယ်လို့လည်း HRW ရဲ့အစီရင်ခံစာကဖော်ပြပါတယ်။ရိုဟင်ဂျာအများအပြားကတော့ထိုင်းဘင်္ဂလားဒေ့ရှ်တို့လိုအိန္ဒိယနိုင်ငံတွေနောက်မွတ်စလင်အများစုဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုထွက်ပြေးနေကြတာနှစ်ချီရှိခဲ့ပါပြီ။ဒီပြဿနာတွေရဲ့အရင်းခံအကြောင်းရင်းတွေကိုဖြေရှင်းဖို့ကအရေးကြီးတယ်လို့လဲ HRW ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီရောဘတ်ဆန်ကပြောပါတယ်
။ The more importantly I think it's also critical.
ပိုပြီးအရေးကြီးတဲ့အချက်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကပြဿနာတွေကိုမဖြေရှင်းနိုင်သေးသေးတော့ဒီလူတွေဆက်ပြီးထွက်လာအောင်မယ်ဆိုတာကိုနားလည်သဘောပေါက်ထားဖို့အရေးကြီးပါတယ်
။2019ခုနှစ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်နဲ့ကြိုးပမ်းချက်ကလည်းမအောင်မမြင်ဖြစ်ခဲ့ပါတယ်။အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှန်မပြုသလိုအခုအာဏာသိမ်းစစ်ကောင်စီကလည်းရိုဟင်ဂျာအတုံးနှုံးကိုအတိအမှန်မပြုပါဘူး။ဒါပေမဲ့ဆီယနာသိမ်းပြီးနောက်ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှန်ပြုကြောင်းပြောဆိုထားပါတယ်။ HRW အဖွဲ့ကြီးရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအီလင်းဖီယာဆန်ကတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဖြစ်ရှင်းနိုင်ဖို့မဖြစ်မနေအရေးယူဆောင်ရွက်တဲ့ကိစ္စတွေကိုအခုလိုထောက်ပြပါဗျ
In recent weeks, we've all seen the boats of Rohingya refugees that have washed up on the shore.
Lapai nwe twen ma be. Rohingya dukha de re ko tin saung la de te le. Indonesia nengan Aceh pi ne de ga kan yu ran ko kat la la. Da ma mho le. Thai ne Malaysia ro ga ne maung thuk khan ara re ko twei min khe ya pi phit par de. Sit kaung si bet ga tawin khan mu, tawin yu mu shi se yi. Data rin phit shin che ta ne yee shi khan me takhu de do phit shin che phit par de. Rohingya a mya su ga niyan yin ko pyan lo ja par de. Da ba me သူတို့ကဘေးကင်းလုံခြုံမှုတာရုန်ကြီးမြဆက်ဆံမှုလိုလားကြသလိုသူတို့ရဲ့မျိုးတွေကိုလည်းပြန်ပြီးရယူလိုကြပါတယ်။နောက်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူမျိုးရုံးတက်ဖြတ်မှုကျူးလွန်သူတွေကိုလည်းတာဝန်ခံစေလိုကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကလူနေထုထပ်သိပ်သေးတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးရှိပြီးဒီထဲကတိမ့်ချီတဲ့ရိုဟင်ဂျာတွေကတော့2018ခုနှစ်အတွင်းမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းမှုတွေကနေထွက်ပြေးခဲ့ရသူတွေဖြစ်ပါတယ်။မြန်မာစစ်တပ်ကတော့သူတို့ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေမကျူးလွန်ဘူးလို့ညှင်းဆိုထားပါတယ်ရှင်
။လူအခွင့်အရေးသတင်းဆောင်ပါတွေပြီးတော့ Pacific သမုဒ္ဒရာဘက်ကသတင်းဆောင်ပါကိုလည်းပြောပြချင်ပါတယ်။ Pacific သမုဒ္ဒရာအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာတာကိုတုံ့ပြန်တဲ့အနေနဲ့ဩစတြေးလျကအိမ်နီးချင်းပါပူဝါနယူဂီနီနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တရားကိုလက်မှတ်ထိုးဖို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီဟာပါပူဝါနယူဂီနီနိုင်ငံကိုရောက်ရှိသွားပါတယ်ဆစ်ဒနီမြို့ကနေဖေးလ်မာစာသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကဖော်ပြပေးပါမယ
်ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်နဲ့ပါပူဝါနယူဂီနီဝန်ကြီးချုပ်ဂျိမ်းစ်မာရာပီတို့တွေ့ဆုံတဲ့ပွဲမှာဒေသဆိုင်ရာလုံခြုံရေးကိစ္စတွေကလွှမ်းမိုးနေလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ကောင်းဆောင်နှစ်ဦးဟာနှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်တရားအတွက်ဆွေးနွေးဖို့ရှိနေပြီးဒီသဘောတူညီချက်ကိုလာမယ့်ဇွန်လမှာအတည်ပြုလက်မှတ်ထိုးမယ်လို့ခန့်မှန်းရပါတယ်။သဘောတူညီချက်ပါအချက်အလက်တွေကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။နှစ်နိုင်ငံအကြားမိုင်းအနှဲငယ်ပဲရှိတဲ့ပင်လယ်ပြင်ပဲချပါတယ်။2018ခုနှစ်နောက်ပိုင်းဩစတြေးလျဝန်ကြီးချုပ်တဦးအနေနဲ့ပထမဦးဆုံးအကြိမ်သွားရောက်တာဖြစ်ပြီးဝန်ကြီးချုပ်အယ်ဘာနီစ်ဟာပါပူဝါနယူဂီနီလွတ်တော်မှာပထမဦးဆုံးစကားပြောကြမဲ့ပြည်ပခေါင်းဆောင်တူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲတုန်းကတော့ပါပူဝါနယူဂီနီရဲ့အိန္ဒိယန်ဆော်မွန်ကျွန်းနိုင်ငံနဲ့တရုတ်တို့လုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဆော်မွန်ကျွန်းနိုင်ငံဟာလူဦးရေ9သိန်းကျော်ရှိပြီးဩစတြေးလျကနေမိုင်1200ကျော်လောက်ဝေးပါတယ်။တရုတ်နဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်အရပြည်တွင်းပြည်ပချင်းချောက်မှုရန်ကြုံခဲ့ရင်တရုတ်ကအကာအကွယ်ပေးဖို့ဖြစ်ပြီးဩစတြေးလျနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်နဲ့ကွာခြားမှုမရှိဘူးလို့ဆော်လမွန်နိုင်ငံရဲ့ခေါင်းဆောင်မနာဆေဆော့ဂဗာရီကအဲ့ဒီအချိန်တုန်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့အခြားနိုင်ငံတွေပါပူးပေါင်းပါဝင်လာတဲ့ဒေသဆိုင်ရာလုံခြုံရေးသဘောတူညီချက်တရက်ဖြစ်လာအောင်တော့တရုတ်ကလှုံ့ဆော်နိုင်ခဲ့ခြင်းမရှိပါဘူး။ဝန်ကြီးချုပ်အယ်ဘာနီစ်ရဲ့ဂျာတာပရင်းနေပါပူဝါနယူဂီနီခီးစဉ်ဟာတဘာဝပတ်ဝန်းကျင်နဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်ဖြစ်တယ်လို့ Pacific ဒေသနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာနဝန်ကြီး Pat Country ကဩစတြေးလျသတင်းဌာန ABC ကိုပြောဆိုခဲ့ပါတယ်
။ It's also about joint efforts to combat things like climate change and about
ရာသီဥတုပြောင်းလဲလာမှုကိုပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့နဲ့ Pacific ဒေသအတွင်းလုံခြုံရေးဆိုင်ရာကိစ္စတွေကို Pacific မိသားစုဦးစားပေးချဉ်းကပ်မှုပုံစံနဲ့တိုးမြှင့်လှုံ့ဆော်သွားဖို့ဖြစ်ပါတယ်။ဒါဟာဩစတြေးလျနဲ့ပါပူဝါနယူဂီနီတို့ရဲ့ဆက်ဆံရေးကိုတိုးမြှင့်လှုံ့ဆော်တာဖြစ်ပြီးကျွန်တော်တို့ဟာလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်သူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်
။ဩစတြေးလျနိုင်ငံသားဝင်ကြီးပန်နီဝန်ကတော့ပြီးခဲ့တဲ့မေလအယ်ဘာနီစ်ဦးဆောင်တဲ့ Labour Party အနိုင်ရပြည်ကလေးကပစ္စသိက်ဒေသတွင်နိုင်ငံတွေကိုလှည့်လည်သွားလာနေခဲ့ပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကတော့နိုင်ငံသားဝင်ကြီးဝန်ဟာဗနူအာတူနိုင်ငံနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တရားကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒေတာတွင်တရုတ်ရဲ့ဩဇာလွှမ်းမိုးလောင်မှုကိုတုံ့ပြန်ဆောင်ရွက်နေတဲ့အချိန်ထဲမှာပဲဩစတြေးလျရဲ့အဓိကကုန်သွယ်ဖြစ်တဲ့တရုတ်နဲ့ဆက်ဆံရေးကိုလည်းပြည်လည်အောင်လှုံ့ဆော်ပါတယ်။ပထဝီနိုင်ငံရေးနဲ့ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကြောင့်ပြီးခဲ့တဲ့နှစ်တွေအတွင်းနှစ်နိုင်ငံဆက်ဆံရေးထိခိုက်ပျက်သွားခဲ့ပြီးပြောဆိုဆက်ဆံမှုမရှိသလောက်ဖြစ်ခဲ့ရပါတယ်။ဒါပေမဲ့အခုအခါမှာတော့နိုင်ငံဆက်ဆံရေးပြန်လည်ပျော်ပြောင်းလာပါတယ်။ပြီးခဲ့တဲ့နှစ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပြုလုပ်တဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20အစည်းအဝေးပြင်ပမှာဩစတြေးလျဝန်ကြီးချုပ်အယ်ဘာနီစ်ဟာ တရုတ်သမ္မတရှီချင်းဖြစ်တဲ့တွေ့ဆုံခဲ့ပါတယ
် VOA American တန်ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ပိတ်ဆို့ဒဏ်ခတ်ခံထားရတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေပတ်သက်ဆက်နွယ်နေသူတွေရဲ့ထိန်းချုပ်မှုတွေအောက်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရရမှာတွဲကူချုံးမှုစီရင်ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားဖို့အတွက်မဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်တရက်ကိုနိုင်ငံတကာလူ့ခွင့်ရနေမတိုင်ခင်တရက်ဖြစ်တဲ့ဒီဇင်ဘာ9ရက်နေ့မှာပဲကုလသမဂ္ဂကချမှတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်နဲ့အိုင်ယာလန်တို့ကပူးတွဲကမကဋ္ဌပြုရေးဆွဲပြီးနိုင်ငံပေါင်း53နိုင်ငံပါပါဝင်ထောက်ခံခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်ဟာနေရာတိုင်းကအကူအညီလိုအပ်နေသူတွေအတွက်လူသားစာနာမှုအကူအညီပေးသူတွေတွားရောက်ပေးအပ်နိုင်မဲ့အောင်မြင်မှုတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒန်သောမစ်ဂရင်းဖီးလ်ကပြောပါတယ်။
Sanctions are an important tool in our arsenal. They help us constrain bad actors without resorting to violence. To stop
terrorists and human rights abuses. At the same time, we can use the tool.လူသားစာနာမှုအကူအညီပေးနေသူတချို့ပြောဆိုတာကိုလည်းကြားရပါတယ်။ညီရွယ်ပဲအထောက်အကူပေးရင်ပိုပြီးခက်အောင်လုပ်တယ်လို့ဖြစ်နေတယ်လို့လည်းပြောပါတယ်။ဒီလိုမညီရွယ်ပဲကြုံရတဲ့ရိုက်ခတ်မှုတွေရောပါရင်အတွက်ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေမှာလူသားချင်းစာနာထောက်ထားတဲ့အနေနဲ့ချွင်းချက်ထားဖို့ American ပြည်ထောင်စုကထောက်ခံခဲ့ပါတယ်။လူသားစာနာမှုကုညီအဖွဲ့တွေကလည်းဒီလှုပ်ဆောင်မှုဟာအထောက်အကူကြီးကြီးမားမားရစေတဲ့အတွက်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုတွေကိုစာနာမှုအတွက်ကျင်းလွတ်ခွင့်ပေးရမှာစံတတ်မှတ်ပေးဖို့လိုတယ်လို့လည်းဆက်ထောက်ပြခဲ့ကြတာပါ။ဒီပန်ကြားချက်ကိုဒီကနေ့အချိန်မှဖြည့်ဆည်းပေးလိုက်ပြီလို့လည်းတမ်မတီသောမတ်စ်ဂရင်းဖီးလ်ကပြောပါလေ။ကုလသမဂ္ဂရဲ့ဒဏ်ခတ်မှုတွေကနေကျင်းလွတ်ခွင့်ပေးမယ့်အပိုင်းတွေကိုရှင်းရှင်းလင်းလင်းပြဋ္ဌာန်းလိုက်ခြင်းအပြင်ကုလသမဂ္ဂရဲ့အရေးယူမှုတွေပိုထျောက်စေမှာဖြစ်တယ်လို့ဆိုရတဲ့လူတွေအတွက်ပိုပြီးကောင်းတဲ့ပြတ်မှတ်ထားအရေးယူမှုတွေကိုလုပ်နိုင်မှာဖြစ်ကြောင်းလည်းတမ်မတီသောမတ်စ်ဂရင်းဖီးလ်ကပြောပါတယ
် Speed saves lives. Humanitarians need to act fast to get medicines to a community in need, to get a roof over their heads. ငင်းဆန်းဆောင်ရွက်နိုင်ခြင်းအပြင်လူသက်တွေကိုကယ်တင်နိုင်ပါတယ
်ဆေးဝါးလိုအပ်နေသူတွေဆေးရဖို့အေးတန်ခံရသူတွေအတွက်အမိုးကာရဖို့ငတ်မွနေတဲ့ကလေးငယ်တွေအစားအစာရဖို့လူသားစာနာမှုအကူအညီပေးဖို့အတွက်အမြန်လုပ်ဖို့လိုပါတယ်အခုဆိုရန်ကုန်ငွေရတာနဲ့လူသားစာနာမှုအကူအညီပေးသူတွေအသင့်ဖြစ်တာနဲ့ချက်ချင်းအမြန်လှုပ်ဆောင်ပေးနိုင်တယ်လို့ကဘာတလောအသက်တွေပိုးပြီးကယ်ဆယ်လာနိုင်တော့မှာဖြစ်ပြီးတော့ဒါဟာအားလုံးအတွက်ဂုဏ်ယူစရာလည်းဖြစ်ပါတယ်လို့ပြောသွားတာပါဒီဆုံးဖြတ်ချက်ထဲမှာအထောက်အကူပေးမှုတွေအတွက်လမ်းလွဲအောင်လုပ်တာမျိုးကိုဖော်ထုတ်ပြီးအရှင်ခံစားတင်ဖို့နဲ့ဒါကိုရော့ပါအောင်လုပ်ဖို့အပါအဝင်အရေးယူခံထားရတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့စီမင်းချိုးဖောက်မှုတွေရှောင်တိမ်မှုတွေကလည်းကာဝယ်ဖို့လဲထည့်သွင်းထားတယ်လို့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့ဒဏ်ခတ်မှုတွေကလည်းချွင်းချက်ပေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာတိုင်းဝမ်းနဲ့လူသားစာနာမှုအကူအညီပေးနေသူတွေအပြင်အထူးသဖြင့်ဒီလုပ်ငန်းအတွက်ဝန်ဆောင်မှုပေးနေသူတွေအတွက်ရှင်းရှင်းလင်းလင်းသိတဲ့နာတွေကိုချပြလိုက်တာဖြစ်ပြီးဒါဟာကမ္ဘာတစ်လောအသက်တွေကျယ်ဆယ်ရေးအတွက်အရေးပါတဲ့လူသားစာနာမှုနဲ့အကူအညီပစ္စည်းတွေပေးပို့ရေးပုံမချုံမအောင်လုပ်ပေးနိုင်မယ်လို့ညွှန်းတဲ့ကြောင်းလဲဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
ဒါကတော့အမေရိကန်စိုးရရဲ့မူဝါဒသာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
တော့ကြာနေမနေခင် VOA American ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ရမယ်ဆိုရင်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရမှာပါ။အဲ့ဒါတွေမတိုင်ခင်မှာဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးကြပါတယ်။ဆရာနာရှင်စနစ်အခုလိုအသက်တက်ဆိုးရှင်နေတာဟာတိုင်းရင်းသားလက်နက်ကင်တွေရဲ့တင်းနေကဗျူဟာအားနည်းမှုနဲ့စီလုံးရေးမခိုင်မာမှုကြောင့်ဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပြင်ပြထားပါတယ်ခင်ဗျာ
လက်နက်ကင်အစုအဖွဲ့တွေအများဆုံးရှိတဲ့ရှမ်းပြည်နယ်ကရှမ်းကောင်းဆောင်၅ဦးဟာလွတ်လပ်ရင်းတွေကစစ်ကောင်စီဥက္ကဋ္ဌပေးတဲ့ဂုံလူဆောင်ဘွဲ့တွေရရှိသွားကြောင်းသိရပါတယ်။ဘွဲ့ရသူတွေထဲမှာ RCSS ရှမ်းထူထောင်ရေးတပ်ကဗိုလ်ချုပ်ကြီးရွတ်စစ်ပါဝင်ပေမဲ့အခမ်းအနားမတည့်ရောက်ကြောင်းကိုယ်စားလှယ်တွေမလွတ်ကြောင်းဇန်နဝါရီလ၄ရက်နေ့ထုတ်ရှမ်းတန်တော်စင်သတင်းမှာဖော်ပြပါတယ်။စစ်ကောင်စီရဲ့စီးရုံးရေးလှုပ်ရှားမှုမှာဘွဲ့ရူးဂုံတူချင်းမြင်တာလည်းပါဝင်ပါတယ်။စစ်တပ်ကပေးတဲ့လက်ဝေခံယာရုဘေရုတွေကိုတံပိုးထားတဲ့တိုင်းရင်းသားတွေလည်းရှိပါသေးတယ်။အရှိတောင်အာရှမှာမြမပြည်ကလက်နက်ကင်ပဋိပက္ခဟာတက်တန်းအရင်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်ပါလေ။အရှိတောင်အာရှပဋိပက္ခရဲ့ပြင်းမြတက်တန်းဟာ55နှစ်ရှိပြီးမြမပြည်မှာတော့အနှစ်80ကျော်ရှိပါသေးတယ်။တိုင်းနယ်ပြည်နယ်ကမြို့နယ်330အနက်မြို့နယ်118ခုမှာပဋိပက္ခဖြစ်ပွားနေတာပါပဲ။တိုင်းနာတပ်ဖွဲ့20ကျော်နဲ့ပြည်သူ့စစ်ရာကျော်ရှိပါတယ်။လက်နက်ကင်ပုံကာမှုကိုအပြုတ်မတိုက်နိုင်တာမို့စစ်တပ်ဟာတိုင်းနာတပ်ဖွဲ့တွေနဲ့ရှင်တွဲနေနေအောင်အပြစ်ရတာတွေတွေ့ဆုံဆွေးနွေးတာတွေဝယ်ထူးပေးတာတွေမကြာခဏလုပ်တတ်ပါတယ
်။1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးမကြမီလက်နက်ကင်တော်လှန်သူအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့စစ်တပ်ကကမ်းလှမ်းပါတယ်။ကရင်ကချင်ကရင်နီရှမ်းနဲ့ကွန်မြူနစ်လက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တွေတတုပ်ပြီးတတုပ်ရန်ကုန်ကိုရောက်လာကြပါတယ်။ဆွေးနွေးပွဲအပြီးမှာသခင်ဆိုးရဲ့အလန်နီကွန်မြူနစ်ပါတီညီကုန်းချုပ်သွားပါတယ်။တရုတ်ပြည်ကဘဂဘခေါင်းဆောင်29ဦးလာရောက်ဆွေးနွေးကြပါတယ်။ဒါပေမဲ့ဘာမှသဘောမတူနိုင်လို့1963နိုဝင်ဘာလမှာဆွေးနွေးပွဲပြတ်သွားပါတယ်။ဆွေးနွေးပွဲအပြီးမှာ KNU အေယာဝတီတိုင်းဥက္ကဋ္ဌစောဟန်တာတာမွေစစ်အစိုးရနဲ့ပူးပေါင်းသွားပါတယ်။ဆွေးနွေးပွဲနောက်ပိုင်းဘဂပအားကောင်းလာပြီးကိုကန့်နဲ့ဝဒေသကိုကြီးစိုးနိုင်တဲ့အနေအထားဖြစ်သွားပါတယ်။ဘဂပဟာစစ်တပ်ကိုအနေရပေးနိုင်တဲ့အင်အားဖြစ်လာပါတယ
်။ဒီအချိန်မှာတိုင်းရင်းသားတပ်ဖွဲ့၈ဖွဲ့ပါဝင်တဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစု NDF ရှိနေပြီးမို့ဘဂပနဲ့နိုင်ငံရေးစီရေးပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တယ်လို့ဘာတီဇက်နာကဆိုပါတယ်။ဒီတော့အတွင်းရှစ်လေးလုံးအုံကြွမှုကြီးပေါ်ပေါက်လာပါတယ်။ကိုကနဲ့ဝဒေသမှာလည်းဘကပခေါင်းဆောင်တွေဖြုတ်ချခံရပါတယ်။ပုံကန်နဲ့ကိုကနဲ့ဝခေါင်းဆောင်တွေကိုဆက်သွယ်ဖို့ NDF ကစ조사ပေမဲ့စစ်တပ်ထောက်လှမ်းရေးကလက်ဦးသွားပြီးအပြစ်ရသဘောတူချက်တွေရယူနိုင်ခဲ့ပါတယ်။တပြည်လုံးပုံကန်ထထွက်နေချိန်မှာအင်အားကြီးတပ်ဖွဲ့တွေနဲ့အပြစ်ရဆဲနိုင်တဲ့စစ်အစိုးရဟာအခုတည်းကအကျိုးအမြတ်ခစားနေရစေဖြစ်ပါတယ်1994မှာ KIA ကချင်းတပ်ဖွဲ့နဲ့အပြစ်ရနိုင်တဲ့အတွက်စစ်အုပ်စုအသက်ရှူချောင်သွားပြီးစီးပွားရှာဖို့အခွင့်အလမ်းပွင့်သွားပါတယ
် KIO KIA နဲ့စစ်တပ်18နှစ်ကြာအပြစ်ရတဲ့ကာလမှာစစ်အုပ်စုတရုတ်လုပ်ငန်းရှင်နဲ့ကချင်းခေါင်းဆောင်အချို့သာအကျိုးအမြတ်ခံစားရပါတယ်စစ်တပ်နဲ့ KIA ပြန်လည်ပစ်ခတ်ချိန်မှာစစ်အုပ်စုဟာရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးပြုပြင်ရေးလုပ်ဖို့အတန်ကောင်းဟိနေပါတယ်2009မှာကိုကန်းနဲ့ရယူထားတဲ့အနှစ်20အပြည့်ရသဘောတူညီချက်ကိုစစ်တပ်ကဖောက်ဖျက်ပြီး2017မှာ KIO KIA နဲ့ရယူထားတဲ့19နှစ်အပြည့်ရသဘောတူညီချက်ကိုဖောက်ဖျက်ပြန်ပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရရဲ့ငြင်းငြင်းရေးစကားကိုအားပေးတဲ့အနေနဲ့ဒေါ်လာငွေတန်း100ကျော်နိုင်ငံခြားကထောက်ပံ့ပါတယ်2015နိုဝင်ဘာလရောက်တော့တပြည်လုံးအပြည့်ရသဘောတူညီချက်NCA ကိုလက်နက်ကင်ရှစ်ဖွဲ့နဲ့လက်မှတ်ထိုးကြောင်းဦးသိန်းစိန်အစိုးရကကြေညာခဲ့ပါတယ
် NCA အပြည့်အဝသဘောတူချက်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေထဲမှာ KNU နဲ့ RCSS ရှမ်းပြည်ထူထောင်ရေးတပ်ဖွဲ့မှသာစစ်အင်အားရှိပါတယ် NCA လက်မှတ်မထိုးတဲ့အုပ်စုကပိုပြီးစစ်အင်အားတောင့်တင်းပါတယ် အခုတော့ NCA သဘောတူချက်ဟာစစ်တပ်ရဲ့ဝါဒပြန့်ချက်ဖြစ်နေတာသင်ရှားနေပါပြီ။လက်နက်ကိုင်တပ်ဖွဲ့ကြီးငွေတွေများပေမဲ့စစ်အစိုးရအရေးနိုင်အောင်မလုပ်နိုင်တာစစ်နေကဗျူဟာအရာပူးတွဲညှိနှိုင်းစစ်ဆင်မှုကင်းမဲ့နေလို့ဖြစ်ကြောင်း Stein Tennyson မင်းစော်ဦးနဲ့နေလင်းအောင်တို့ရေးတဲ့သုတေသနစာရမ်းမှာဖော်ပြထားပါတယ်။တိုင်းနာလက်နက်ကင်တွေကိုပုံစံအမျိုးမျိုးနဲ့အပြစ်ရနိုင်တာဟာစစ်တပ်ရဲ့အသက်ရှည်စေးဖြစ်ပါတယ်။တိုင်းနာတပ်ပေါင်းစုဖြစ်တဲ့ NDF DAB စတာတွေရှိခဲ့ပေမဲ့မိမိရည်တည်ချက်ကိုသာဦးစားပေးကြတာမို့စစ်တပ်အလိုကျဖြစ်ကုန်တာလို့ဆိုပါတယ်။မဟာမိတ်တွေဖြစ်ခဲ့တဲ့ကရှင် KIO နဲ့ကရင် KNU ဟာတဦးကစစ်တပ်နဲ့အပြစ်ရရင်ကျန်တဦးကပြစ်ခတ်လေရှိပါတယ်။စစ်ကောင်စီတက်လာမှနှစ်ဖွဲ့စလုံးစစ်တပ်ကိုတိုက်ခိုက်လာတာဖြစ်ပါလေ။စစ်ကောင်စီနဲ့ဆွေးနွေးရေးပရိယေကိုဘယ်လိုဆက်ပြီးရင်ဆိုင်မယ်ဆိုတာကိုတော့စောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရတာပါ။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးဖောက်ကုထုံရွေးချယ်ပုံကိုပြောပြထားပါတယ်။နှလုံးဖောက်တာအတွက်ပုံမိုထိရောက်တဲ့ကုသမှုပေးနိုင်တဲ့ဆေးရုံရောက်ရှိဖို့နှလုံးစဖောက်ပြီးဆေးရုံအရောက်ကြားချိန်အပေါ်အဓိကမူတည်တွက်ချက်ရတယ်လို့နှလုံးအထုကုတွေကဆိုပါတယ်ဒီအချိန်ကာလဘလောက်ကြာရင်ဘယ်ကုထုံးပေးနိုင်တဲ့ဆေးရုံကိုသွားဖို့ရွေးချယ်သင့်ပါသလဲတခြားရောအရေးကြီးထက်တွက်စရာတွေရှိပါသေးလားဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကုနဲ့မန္တလေးဆေးတက္ကသိုလ်နှလုံးရောဂါအထုကုဌာနပါမောက္ခဌာနမူဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ Okay, ကမ္ဘာကဒေါက်တာကျော်စိုးဝင်းခင်ဗျာ။ကျွန်တော်တို့နှလုံးဖောက်တာအတွက်ကုသမှုကြောင့်ပြီးခဲ့တဲ့3ပတ်နှစ်မကုန်ခင်လောက်တာပေါ့နော်။ပြောခဲ့တာမှာဖြစ်စေတဲ့သွေးကြောပိတ်တာအတွက်နောက်ပေါ်နှလုံးသွေးကြောချဲ့တဲ့နေ့ကအကန့်အသတ်တချို့ရှိပေမဲ့အရင်သုံးနေကြသွေးကြောပွင့်ဆေးပေးတဲ့ဤထက်အချင်းတွေတော့မျက်မျက်မှာပိုကောင်းတာကိုပြောခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီကုထုံးနှစ်နည်းကိုဘလို့ရွေးချယ်သင့်တာအတွက်အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ဒါဆိုရင်ပြောလာနိုင်ဆရာကြောင့်ဟာငါတို့ကတော့သွေးကြောပိတ်ပြီဆိုရင်ရေဝသွေးကြောချဲ့တဲ့အရာကိုပဲသွားမယ်သွေးကြောပွင့်ဆေးပဲပေးတဲ့ဆေးရုံကိုတော့မသွားဘူးသွေးကြောပွင့်တဲ့ဆေးကရေဝသွေးကြောချဲ့တဲ့ကုထုံးတော့ဒီ effective မဖြစ်ဘူးလို့လူနာတွေကတွေးခေါ်ရပြီးတော့ရေဝသွေးကြောချဲ့မယ်နေရာကိုပဲမြန်မာကသွားကြရောလားပေါ့နော်အဲ့ဒီမှာဒီကုထုံးနှစ်ခုရဲ့ကွာခြားချက်ကဘာနဲ့တိုင်းတာနိုင်လဲဆိုတော့အခြေအမိအဲလူတယောက်ကနှလုံးသွေးကြောပိတ်တယ်ဆေးရုံနှစ်ခုရှိတယ်တစ်ခုကသွေးကြောပွင့်စေပဲပေးနိုင်တယ်နောက်ဆေးရုံတစ်ခုကရေဝသွေးကြောချဲ့နိုင်တယ်ဒါပေမဲ့သူကရေဝသွေးကြောချဲ့နိုင်တဲ့ဆေးရုံကိုသွားဖို့အချိန်က3နာရီကြာမယ်သွေးကြောပွင့်စေပေးနိုင်တဲ့ဆေးရုံသွားဖို့ကနာရီဝက်ပဲကြာမယ်ဆိုရင် time difference က2နာရီခွဲလောက်ဖြစ်သွားပြီ။အဲ့လို time difference 2 hours ကျော်သွားရင်တော့ကျွန်တော်တို့ဒီ primary PCI ရေးပေါ်သွေးကြောချက်ကုထုံးကခုနပြောတဲ့အမြန်ဆုံးသွေးကြောပွင့်စေထိုးတဲ့ကုထုံးထက်ပိုမတာတော့ဘူး။အဲ့ဒါကြောင့်မလို့အမြန်ဆုံးအနည်းဆုံးသွေးကြောပွင့်အောင်ကုသနိုင်တဲ့ဆေးရုံကိုသွားဖို့ကအရေးကြီးဆုံးပဲ။အဲ့တော့သွေးကြောပွင့်စေနဲ့ကုသမှုဖြစ်ပေမဲ့လို့ရေဘော်သွေးကြောချက်ပြီးကုမနိုင်တဲ့နေရာထက်နှစ်နာရီထက်စောပြီးရောက်အောင်သွားနိုင်မယ်ဆိုရင်အဲ့ဒီလူရတဲ့ကုထုံးတိရေဘော်သွေးကြောချဲလို့ရတဲ့ကုထုံးကပို့ပြီးတော့တာသွားတယ်။ဒါကြောင့်မလို့နှလုံးသွေးကြောပိတ်တဲ့လူတွေဟာအများဆုံးကိုနှလုံးသွေးကြောပိတ်တာလားလို့ပိတ်ပြီလားလို့တန်တရားရှိရမယ်ပြီးရင်ဆေးရုံကိုအများဆုံးသွားရမယ်။အဲ့ဒီဆေးရုံကရေဘော်သွေးကြောချဲတာပဲဖြစ်ဖြစ်နှလုံးသွေးကြောပွင့်စေပေးတာပဲဖြစ်ဖြစ်တခုခုကိုအများဆုံးပေးနိုင်တဲ့ဆေးရုံဖြစ်ခဲ့မယ်ဆိုရင်အသက်အန္တရာယ်ဆုံးရှုံးမှုလည်းနေသွားမယ်။နောက်အသက်မသေးပဲကြံ့ခဲ့ရင်လည်း quality of life နေရတဲ့လူနေမှုဘဝလည်းလူတန်းစီနေနိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာကြီးအဓိကတော့အချိန်နဲ့ကုသမှုရနိုင်မယ့်ဆေးရုံကိုကိုကကြိုသိထားဖို့လိုတာပေါ့ဆရာနော
်။
ဖြစ်လာခဲ့လို့ရှိရင်ချက်ချင်းပြင်ဆင်တယ်အချင်းကအသက်လိုရေးပါနေတဲ့ခါကျတော့
ဟုတ်ပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တော့ထည့်စဉ်းစားစရာရှိသလား
ငွေကြေးကုန်ကြမှုပေါ့အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေလူတော်များများကဒုလက်တန်းစားနဲ့ကျွန်တော်ဒီကုန်ကြစရိတ်မတတ်နိုင်တဲ့လူတွေအနေနဲ့ကြတော့ဒီအရေးပေါ်သူကြောချက်ကုထုံးမှုကုနိုင်ဖို့အတွက်ကတော့ government subsidized ပေါ့ government ကနေပြီးတော့အတတ်နိုင်ဆုံး
လိုအပ်တဲ့ပစ္စည်းကိရိယာတွေအမှုမှုလိုတာပေါ့တော့နိုင်ငံသားမှာတော့ insurance ရှိတဲ့အတွက်မထောင်တာပဲ
ဆက်မရမှာကံပါဆရာနော
်ဟုတ်တယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီ health insurance မရှိတဲ့နိုင်ငံတွေအတွက်ကြတော့တချို့အစိုးရတွေကဒီ primary PCI ကိုထုံးကို private ဆေးရုံတွေမှာလည်းအထူးသဖြင့်ပေါ့နော်ကျွန်တော်တို့အနည်းဆုံးဆိုထိုင်းနိုင်ငံမှာဆိုရင်ရေးဝသွေးကြောချဲ့ကုသမှု private hospital တွေကလည်းမငင်းရဘူးလာရမြတူကိုယ်လုံးကိုလက်ခံပြီးတော့ဒီလို government အမှတ်ထားတဲ့ price နဲ့ကုပေးရတာဒါတွေကအစိုးရရဲ့ health sector ရဲ့တမမှုတွေအများအကြီးလိုတာပေါ့။နှမို့ဆိုရင်တော့ဒါ cost ကအရင်များတဲ့ခါကျတော့တာမန်လူရန်စားတယောက်အနေနဲ့ကတော့ဒီလောက်ကောင်းတဲ့ treatment ဖြစ်ပေမဲ့လို့လေသူတို့တို့လက်လမ်းမမီရမျိုးဖြစ်လာနိုင်တာပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်။ထဲထဲစဉ်းစားစရာကျန်အောင်လားဆရာ
။ဘာအရေးကြီးလာလဲဆိုတဲ့ခါကျတော့ဆိုတော့ဝင်းဝင်းပြောတယ်လို့ပဲပေါ့။ဘယ်ဆေးရုံကဘယ်လိုကုသမှုပေးနိုင်တယ်လဲဆိုတဲ့ဟာကိုလူတွေကလက်သိဖို့လိုတယ်လို့ကျွန်တော်တို့ဒီဆေးရုံဘက်ကလည်းဒါကို public ကို head education ပေးဖို့လိုတာပေါ့။နောက်တစ်ခုကတော့ဆေးရုံတစ်ခုနဲ့တစ်ခုရဲ့ network ရှိဖို့လိုတယ
်။ကွန်ရက်ပေါ့ဆရာနော်
။ဟုတ်တယ်ကွန်ရက်ရှိဖို့လိုတယ
်။ဟုတ်ကဲ့
။အဲ့တော့ဥပမာဆိုပါဆိုရေးပေါ်နှလုံးသွေးကြောချက်ကုသမှုကိုဘလို့ပဲဒီဆေးရုံကြီးကနေပြီးတော့စက်ကရီယာလည်းအကောင်းသားနဲ့expert တွေလည်းအများကြီးနဲ့ဘလို့ပဲလုပ်ပြီးနေလုပ်ပြီးနေဒီဆေးရုံကိုလူလာရောက်မလာရင်ဘာမှလုပ်လို့ပြရအောင်ကြိုးမရှိဘူးအဲ့ဒါတော့ကျွန်တော်ကဒီ primary PCI လုပ်နိုင်တဲ့ဒီဆေးရုံကနေပြီးတော့တခြားသောဆေးရုံတွေပေါ့ primary PCI လည်းမလုပ်နိုင်ဘူးပြေကျော်ပွင့်စီလည်းကုသမှုမပေးနိုင်တဲ့ဆေးရုံတွေရှိတယ်တချို့ဆေးရုံတွေက primary PCI တော့မလုပ်နိုင်ဘူးပြေကျော်ပွင့်စီတော့ပေးနိုင်တဲ့ဆေးရုံရှိတယ်အဲ့တော့အဲ့ဒီလိုဆေးရုံတွေကိုကျွန်တော်ကအကြမ်းဖက်တတ်မှတ်နိုင်ရင်ABC ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီဆေးရုံတွေခွဲပုံကိုအသေးစိတ်လေးနည်းနည်းထပ်ရှင်းပြပေးပါလားဆရာ
ဟုတ်လူနာတော့လက်ခံတယ်ဒါပေမဲ့သူကြောပွင့်စီလည်းမပေးနိုင်ဘူးအရေးပေါ်သူကြောချက်ကုသမှုလည်းမလုပ်နိုင်ဘူးဒါပေမဲ့ကိုယ်စီကိုယင်ပတ်အောင်တဲ့လူနာတယောက်လာရင် ECG ဆွဲပြီးတော့အားဒါတော့နှလုံးသွေးကြောပိတ်တာဆိုတာမျိုးကြောကအမီတက်ပေးနိုင်တဲ့ဆေးရုံမျိုးဒါမျိုးကိုကျွန်တော်ဆေးရုံ A လို့ခေါ်တယ်ပေါ့နောက်တစ်ခုကတော့ယင်ပတ်အောင်တဲ့လူနာတယောက်ရောက်လာတယ် ECG ဆွဲတယ်အနုံးသေးကြောပိတ်တယ်အရေးပေါ်သေးကြောပွင့်နေစီကုထုံးပေးနိုင်တဲ့ဆေးရုံ primary BCI တော့မလုပ်နိုင်ဘူးအဲ့ဒါမျိုးဆေးရုံ B လို့တတ်မှတ်တယ်ဆေးရုံ C ဆိုတော့ကျွန်တော်တို့ဒီတာရှာရီဆေးရုံကြီးတွေပေါ့ယောဂာမီလည်းတတ်နိုင်တယ်သေကြောပွင့်စီလည်းပေးနိုင်တယ်အရေးပေါ်သေကြောချက်ကုသမှုလည်းလုပ်နိုင်တယ်မလုံးစုံပေးနိုင်တဲ့ဆေးရုံဒါဆေးရုံ C ပေါ့အဲ့တော့ဘာလို့အောင်လဲဆိုတော့ဆေးရုံ A ဟာသူယောဂာမီတက်ပြန်တဲ့အချိန်အပြန်ဆုံးအနည်းဆုံးမှရှိတဲ့ဆေးရုံ B ကိုတော့လည်းကောင်းစီကိုတော့လည်းကောင်းသူနာကိုပို့နိုင်ရမယ်ဒီဆေးရုံကလည်းသူ့စီမှာပေးနိုင်တော့ညာလေသူကနေပြီးအနည်းဆုံးဆေးရုံကနောက်ထပ်နှစ်နာရီတွင်းမှာသွားနိုင်တယ်ဆိုရင်သွေးကြောပွင့်စီမပွင့်တော့ပဲနဲ့ primary PCI လုပ်နိုင်တယ်ဆေးရုံစီကိုအများဆုံးပို့ပေးရတယ်အဲ့တော့ဒီဟာမျိုးကိုဆေးရုံနေရာနေပြီးတော့ကိုယ့်ဘက်ကို regional network တော့တော့နိုင်ငံတော်ကနေကျန်းမာရေးဝန်ထမ်းကနေဦးစီးပြီးတော့ national network တော့လောအဲ့လိုမျိုးဒီ heart attack တွေကိုကုမဲ့ဒီကွန်ရက်တွေကိုလုတ်ထားတယ်ဒါကဒီ health sector site ကပေါ့နော် patient ဘက်ကလည်းဒီဆေးရုံကတော့ဘာကုသမှုပေးနိုင်တယ်ဒီဆေးရုံတော့ဘာကုသမှုပေးနိုင်တယ်အဲ့တော့ကိုယ်သာဖြစ်ခဲ့ရင်ဘယ်အချိန်အတွင်းဆိုရင်ကဘယ်ဆေးရုံသွားရမယ်ဆိုတဲ့ဟာမျိုး information သိနေအောင်လေ health education တွေပေးမယ်ဆိုလို့ရှိရင် heart attack awareness လူတွေရလာဖြစ်ချင်းကုသမှုပေးနိုင်တဲ့ဆေးရုံကိုကြောက်လာမယ် effective treatment ရမယ်ဆိုလို့ရှိရင် heart attack နဲ့ပေးဆုံးမှုတွေကကျော့သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
နှလုံးပေါက်ကူထုံးတဲ့ပတ်သက်ပြီးကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာကိုတင်ဆက်ပေးပါမယ်တိုင်းရင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေကိုစူးစီးတင်ဆက်ထားတာပါ FEVR ဝိုင်းတော်သားတွေကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတိုင်းသားသတင်းနောက်လို့တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တန်တွဲဘက်ကိုစစ်ကောင်စီကစစ်လက်နက်တွေလေရင်နဲ့ပို့ဆောင်နေတဲ့သတင်းချင်းမျိုးသားတပ်ဦးဘဟုဌာနချုပ်စခန်းကိုစစ်တပ်ကဝေဟင်ကနေထိုးစစ်ဆင်နေပါတယ် ်တင်းလွာတွေတဲမှာတော့ရခိုင်မှာရွေးကောက်ပွဲအတွက်ဇန်နဝါရီလဒုတိယပတ်ကစပြီးတော့လူဦးရေစီးရင်တွေကိုစတင်ကောက်နေပြီဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ကောင်စီတပ်ကစစ်လက်နက်ပစ္စည်းလိုယူဆရတဲ့ပစ္စည်းတွေကိုလေကြောင်းနဲ့တန်တွဲလေယာဉ်ကွင်းကိုပို့ဆောင်ခဲ့ပြီးတန်တွဲအခြေစိုက်အမှတ်99စစ်ကောင်စီတပ်ရင်းကိုလုံခြုံရေးအပြည့်နဲ့ယူဆောင်သွားတယ်လို့တန်တွဲမြို့ခံတွေကပြောပါရယ်။ဇန်နဝါရီလ17ရက်နေ့မနက်10နာရီလောက်မှာတန်တွဲလေယာဉ်ကွင်းကိုလုံခြုံရေးအပြည့်ချထားပြီးကားအစီး30လောက်နဲ့ပြောင်းယူသွားတာဖြစ်တယ်လို့မျက်မြင်တွေကပြောပါရယ်။ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့အကြတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားတာမရှိသေးပေမဲ့အေအေဖက်ကတန်တွဲဘက်ကိုထိုးဖောက်နေတယ်လို့စစ်ကောင်စီတပ်ဖက်ကယူဆထားတယ်လို့အေအေရဲ့အမှားခံလို့ယူဆသူတွေကိုလည်းဖမ်းဆီးတရားစွဲဆိုမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်
။ချင်းပြည်နယ်တန်တလာမြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးမှာရှိတဲ့ချင်းမြို့သားတအူ CNF CNA ဘဟုဌာနချုပ်ဝစ်တူရီယာစခန်းကိုစစ်ကောင်စီတပ်ကဇန်နဝါရီလ17ရက်နေ့နဲ့စေရနေ့တွေမှာလီရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ချင်းမျိုးသားတက်မတော်ကရဲမီ2ယောက်အပါဝင်5ယောက်ကြဆုံးခဲ့ပါတယ်စစ်တပ်ကလီရင်၄စင်းနဲ့ဝီတူရီယာစခန်းကိုအနည်းဆုံး5ကြိမ်လောက်ဘုံကျဲတိုက်ခိုက်ခဲ့ပြီးအိန္ဒိယပိုင်နဲ့မီဇိုရမ်ပြည်နယ်ဘက်မှလည်းဘုံကျရောက်ပောက်ကွဲခဲ့တယ်လို့ CNF နဲ့နှီးစက်တဲ့သတင်းရင်းမြစ်ကဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် CNA ရဲဘော်စလိုင်းဗန်တော့ပြန်စလိုင်းဒူတင်စလိုင်းကီလ်မန်မိုင်ငွန်းလှိပ်ပါနဲ့မိုင်ဆွီလန်ပါတို့ကြဆုံးခဲ့တာဖြစ်ပါ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝဉံကျေးရွာအနီးရှိထောင်ထားတဲ့ဘုံကိုယူကစားရာကနေပောက်ကွဲလို့ကလေး၃ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပြီးတယောက်ကတော့သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အခုပောက်ကွဲမှုဟာပြည်သူတွေတွာလာနေတဲ့လမ်းဘေးမှာပြည်သူစစ်အဖွဲ့ကထောင်ထားတဲ့ဘုံကိုကလေးတွေယူကစားရာကနေပောက်ကွဲခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဇန်နဝါရီလ10ရက်နေ့ကနေဖြစ်ပွားခဲ့တဲ့အဲ့ဒီဘုံပောက်ကွဲမှုထဲထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးတွေကတော့အသက်၈နှစ်အရွယ်တွေဖြစ်ကြပြီးဘယ်ဘက်လက်ပြတ်သွားတဲ့ကလေးကတော့သေဆုံးသွားခဲ့ပါတယ်။ကြံ၂ယောက်ကလည်းဒဏ်ရာစိုးရိမ်နေရတယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။
မွန်ပြည်နယ်လမိုင်းမြို့ကရဲတရင်တပ်ဖွဲ့ SB ရဲအုပ်ငင်းငီဝင်းဇန်နဝါရီ9ရက်နေ့မနေ့မှစိုင်းကဲနဲ့တွားနေချိန်တနက်နဲ့အနီးကပ်ပစ်ခတ်ခံရကပွဲချင်းပြီးတည်ဆုံသွားတယ်လို့မြို့ခံတွေကပြောပါတယ်အဲ့ဒီပစ်ခတ်မှုတွေအနီးနာကလမ်းသွားလမ်းလာအသက်73နှစ်အရွယ်မိန်းကလေးငယ်တယောက်ကိုလည်းတနက်ကြီးစံထိမှန်ကမော်လမြိုင်စေးယုံကြီးမှာစေးကိုသားမှုခံယူနေရပါတယ်ရဲထောက်လမ်းကြီးရဲ့ခေါင်းကနေကြီးပေါက်ပြီးအနီးမှာရှိနေတဲ့ပြည်သူအမျိုးသမီးငယ်လေးထိခိုက်ခဲ့တဲ့အတွက်များစွာစိတ်မကောင်းဖြစ်ရတယ်လို့လူမှုကွန်ရက်ပေါ်ကနေရေးပြောက်ကြားတပ်ဖွဲ့ YGF တာဝန်ရှိသူဘူကြံရစ်ကတောင်းပန်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းနမ့်ဆန်မြို့နယ်ထက်မှာလေရင်နဲ့ဘုံကျဲခံရတဲ့တိုက်ပွဲကြောင့်ပက်စီးသွားတဲ့ဂုံးသာရွာကနေအိမ်တွေစတင်တိဆောက်နေပေမဲ့နေလို့မရသေးတာကြောင့်ကျေးရွာခံတွေကနေရက်ကိုမပြန်နိုင်ကြသေးဘူးလို့ပြောပါတယ်။ကုန်းတာရွာခအယောက်80ကျော်ဇယန်းကြီးပုံကြီးเจ้าမှာဒီနေ့ဒီချိန်ထိနေနေကြရတယ်လို့ကိုကြီးပိနေသူဦးစောလွင်ကပြောပါတယ်။ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့အထိကုန်းတာရွာမှာစစ်ကောင်စီနဲ့တအန်းတမရော TNL တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြပြီးစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရွာလုံးကျွတ်နေပါပျက်စီးဆုံးရှုံးမှုတွေရှိခဲ့တာဖြစ်ပါတယ်
။ရုပ်အစိုးရကကိုဗစ်တာမစ်ချက်လျှော့ပေါ့ပြီးနိုင်ငံသားတွေကိုဝင်ထွက်သွားလာခွင့်ပေးပေးတာနဲ့တရုတ်မြန်မာနယ်စပ်နေဝနဲ့မိုင်းလားဒီတာကနေလေနယ်စပ်တကာဒီတာတွင်ဂိတ်တွေကိုချက်ချင်းပြန်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်တရုတ်ကနယ်စပ်ဂိတ်ဖွင့်ကြောင်းကြေညာလိုက်တာနဲ့ဂျိုင်းတုံမိုင်းလားကြားတပင်းဂိတ်အပါအဝင်ပိတ်ပင်ထားတဲ့ဝမိုင်းလားဘက်ကနယ်စပ်ဂိတ်တွေကိုတော့ဒီတာအာနာပိုင်တွေကဇန်နဝါရီဒုတိယပတ်မှာချက်ချင်းဖွင့်ပေးလိုက်ပြီးလို့ဒီတာခန့်တွေကပြောပါတယ်ဂျိုင်းတုံမြို့ကနေမိုင်းလားနဲ့ပန်ဆန်းကိုသွားအဓိကဖြစ်တဲ့တပင်းဂိတ်ကို2019ခုနှစ်ကအစိုးရတက်တဲ့ဝတ်တမိုင်းလာတက်တို့စီရီတင်းမှမှုတွေကြောင့်ပိတ်လိုက်တာ9နှစ်အကြာမှအခုလိုပြန်ဖွင့်လိုက်တာဖြစ်ပါတယ်။ရှမ်းနယ်စပ်မူဇယ်မြို့ကနယ်စပ်ဂိတ်တွေကိုတော့မြန်မာဘက်ကပြန်မဖွင့်သေးပါဘူး။
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်ဆိုပြီးရခိုင်တပြည်နယ်လုံးအတိုင်းအတာအနေနဲ့ဇန်နဝါရီလဒုတိယအပတ်ကစပြီးတော့လူစည်းင်းတွေကိုအိမ်တိုင်းရအရောက်လာကောက်နေတဲ့အတွက်တချို့မိသားစုတွေကစိုးရိမ်နေကြသလိုဒီရွေးကောက်ပွဲဟာတိုင်းပြည်အတွက်အကျိုးရှိမှာမဟုတ်ဘူးလို့လည်းပြောဆိုနေကြတဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
စိုက်ကောင်စီကလာမယ့်ဩဂုတ်လမှာကျန်းပါဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်မင်းစင်ရလုပ်ဖို့ဆိုပြီးရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့လူဦးရေစရာကောက်ခံမှုတွေကိုဇန်နဝါရီလ9ရက်နေ့ကစပြီးအင်တရာရောက်လာရောက်ကောက်ခံမှုတွေရှိနေပါတယ်။ကြောက်တော်မြို့နယ်မှာတော့စိုက်ပိတ်လျှောက်စခန်းတွေအပါအဝင်မြို့ပေါ်ကရဲကောတွေမှာပါအထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေလာရောက်ကောက်ယူနေတာဖြစ်တယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ်။
ဌာန
တွေကဆိုရင်စစ်ပေးဆောင်စခန်းကိုစခန်းတာဝန်ရှိသူတွေကတစင်ကောက်ခံထားတယ်။ရက်ကွက်တွေမှာတော့ရက်ကွက်စည်းကြီးကတွားကောက်နေတယ်
။လူဦးရေစရာကောက်ခံဖို့တော့လွန်ခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကစိုက်တွေမြို့ဥဩတမခန့်မှာလူပေါင်း100ကျော်ကိုတရားကြာတန်တန်းပိတ်ခဲ့ပြီးလူပေါင်း6000ကျော်ကိုအဖွဲ့ပေါင်း1290ဖွဲ့ကပြည်နယ်တော်မှရှိတဲ့မြို့နယ်အလုံးနဲ့ဘလောက်ဝမြို့နယ်တွေမှာတပြိုင်တည်းလူဦးရေစရာကောက်ခံမှာဖြစ်ပါတယ်။အမျိုးနယ်ဖက်မှာလည်းရက်ကော့ကြေးရွာအုပ်ချုပ်ရေးမှူးတွေနဲ့ပညာရေးဝန်ထမ်းတွေမြေပြန်လူဦးရေစရာကောက်ခံနေပြီးတချို့ကလည်းမိသားစုနဲ့ကိုရီးအခြားလားတွေပါသွားတဲ့အတွက်စိုးရိမ်မှုတွေရှိနေကြတယ်လို့အန်ဒေသခံတယောက်ကအခုလိုပြောပါတယ
်ဒီလိုလူတို့ဒီကနေပြီးတော့ဒီတကောင်ကျန်းကောက်တယ်မှာစိုးရိမ်မှုတွေရှိနေပေါ့နော်အကိုလက်ရှိတန်ခွန်ယူထားတဲ့စိတ်ကောင်ကြီးကနေပြီးတော့ပြည်သူတွေကအကောက်ွက်မဲ့ပြည်သူအပြန်ပေါ့နော်ပြည်သူတွေကမတရားဖန်ဆီးမှုတွေရှိတယ်နှိုက်ယှက်မှုတွေရှိတယ်ပြည်သူအဆောက်အဦတွေကမင်းချုပ်မှုတွေရှိတယ်အဲ့ဒီတော့မြန်မာမျိုးတွေဖိတ်ပေါ်ပြီးကသူတို့ကိုယ်တိုင်ကောက်တဲ့အခြေအနေချင်းမှာရေကောက်ပွေတဲ့ကောက်တဲ့ဆိုတာရဲ့လုံခြုံရေးအသူတို့ရဲ့အခြေလက်တွေကိုပါသွားမှာဆိုတဲ့စိုးရိမ်စိတ်ပူမှုတွေရှိကြတယ်ပေါ့နော်
ဆိုင်ကောင်စီကလုံမဲ့ရေကောက်ပွဲကိုယုံကြည်မှုမရှိသလိုတိုက်ပြည်အေရှန်ရဲ့အတော်လေးအထောက်အကူပြုမှာမဟုတ်ဘူးလို့ကြောက်တော်မြို့ခံကအခုလိုပြောပါတယ
်ရှင်ရဘရဘဆိုရင်သူတို့ရေကောက်ပွဲတော့
ရှင်ရှင်ပြောရရင်သူတို့ရေကောက်ပွဲအောင်နိုင်ရေးအတွက်လုပ်တယ်ပေါ့တိုက်ပြည်မှာဒါနဲ့ကရမှာမဟုတ်ဘူးတိုက်ပြည်မှာဒီဟာလေးတစ်ခုနဲ့ရမှာမဟုတ်ဘူးမီးလောင်ရစီလူတဲ့သဘောပဲဒါကကျွန်တော်တယောက်ထဲခန်းစားချက်ပါ
အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စိုက်ကောင်စီကလူဦးရေစရံကောက်ခံမှုကိုမပူပေါက်မပါဝန်ကြဖို့မိတ္တာရက်ခံထားသလိုမြေပံလူဦးရေစရံကောက်ခံဖို့အားပေးအားမြောက်ဆောက်ရနေကြတဲ့တောက်တိုက်တွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲအရေးယူမယ်လို့ကြေညာထားပါတယ်။ဒါအပြင် CDF ဟာခါကလည်းရွေးကောက်ပွဲဖြစ်မြောက်အောင်ဆောက်ရနေကြတဲ့လူပုဂ္ဂိုလ်တွေနဲ့ပါတီတွေကိုပြည်သူလူထုရန်သူအဖြစ်သက်မဲ့သွတ်မယ်လို့ဇန်နဝါရီလ9ရက်နေ့မှာကြေညာချထုတ်ပြန်ထားပါတယ်။
ရှမ်းမြောက်ကိုခိုင်မြို့နယ်အတွင်းကရွာတရွာမှာအသက်14နှစ်အရွယ်အိမ်အကူအမျိုးသမီးငယ်လေးတယောက်ကိုအိမ်ရှင်အမျိုးသားက၃လကျော်ကြာအာဓမပြုကျင့်ခဲ့ပါတယ်။အာဓမပြုကျင့်တဲ့အဲ့ဒီအမျိုးသားကိုလည်း PSLF TNL လေးကဖမ်းဆီးထားပြီးတော့စစ်ဆေးအရေးယူမှုတွေကိုလုပ်နေပြီဆိုတဲ့အကြောင်းကျွန်မအမေကနေတင်ဆက်ပေးပါမယ်။အသက်14နှစ်အရွယ်လွေနမင်လွဲက2022ခုနှစ်ဇူလိုင်လကတည်းကအဲ့ဒီအိမ်မှာအလုပ်လုပ်ဖို့ရောက်လာတာဖြစ်ပြီးအိမ်ရှင်အမျိုးသားကသူ့ရဲ့အမျိုးသမီးနေအိမ်မှာမရှိနေတဲ့အချိန်ကလေးမလေးကိုအာဓမပြုကျင့်ခဲ့တာဖြစ်တယ်လို့ကိုခိုင်မျိုးနဲ့အမျိုးသမီးရေးရတာဝန်ခံဒေါ်ခမတ်ကပြောပါရယ
်ဆယ်လပိုင်းမှာကြောက်တော့ကလေးမလေးကိုသူကအာဓမပြုကျင့်တယ်အဲ့ဒီကလေးမလေးညအချိန်မှာဖြစ်နိုင်ခွင့်အချိန်ရှိပြီကလေးမလေးကိုခေါ်တာပေါ့ဦးလေးကိုမက္ကလောင်ချစ်ပေးအောင်ဆိုတော့သူလည်းချစ်ပေးချပါတယ်တဲ့မက္ကလောင်လည်းချစ်ပေးပြီးတော့အချိန်ကျတော့သူ့ဝန်ပန်းထားလုံးပဲတဲ့မသိကျင်တာပေါ့နော
်အသက်14နှစ်အရွယ်လွေကိုအိမ်ရှင်အမျိုးသားဦးလော်တာဖူက2022ခုနှစ်အောက်တိုဘာလကစပြီးတော့အာဓမပြုကျင့်ခဲ့ပြီးတဲ့နောက်အချိန်ပေါင်းများစွာထပ်မံအာဓမပြုကျင့်ခဲ့တာဖြစ်တယ်လို့ဒေါခမတ်ကပြောပါတယ်လွေကစိတ်မနှံ့သူမိခင်အပြင်အဖွားဖြစ်သူတို့နဲ့နေထိုင်တာဖြစ်ပြီးငွေရေးကြေးရေးခက်ခဲတာကြောင့်တလကိုကြက်သသိန်းနဲ့အဲ့ဒီအိမ်မှာကလေးထိန်းတဲ့အလုပ်ကိုလာလုပ်တာလို့ဆိုပါရယ်အိမ်ရှင်အမျိုးသားကလွေကိုအကြိမ်ကြိမ်အာဓမပြုကျင့်ပြီးတဲ့နောက်2022ခုနှစ်ဒီဇင်ဘာလမှာငွေကျပ်10သိန်းပေးပြီးအိမ်ပြန်ဖို့ပြောရာကနေလွေကသူမရဲ့အဖွားဖြစ်သူကိုဖုန်းဆက်ပြီးတော့ဖြစ်စဉ်ကိုပြောပြခဲ့တာပါလွေးကိုအဓမ္မပြုကျင့်ခဲ့တဲ့အဲ့ဒီအိမ်ရှင်အမျိုးသားကိုလည်းဇန်နဝါရီလ၄ရက်နေ့ကအတန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNL ကဖမ်းဆီးခေါ်ဆောင်သွားပြီးစစ်ဆေးမှုတွေကိုလှုပ်ဆောင်နေပြီလို့ကိုခိုင်ဒေတာမှလှုပ်ရှားနေတဲ့ TNL တာဝန်ရှိသူတယောက်ကပြောပါရယ်
။နှစ်မျိုးဖြစ်တာပေါ့ဗျာ။တစ်မျိုးကဟိုမရင်းကျင်တာလည်းဟုတ်သူနောက်တစ်မျိုးကျတော့ဟိုအဲ့ဒီယောက်ျားအိမ်ထောင်ရေးဖောက်ပြန်တဲ့ပုံစံမျိုးပေါ့ဗျာ။သူမရဖြစ်တဲ့လူကလည်း အတွေ့ရောက်ကြောင်မပေါင်းတော့ဘူးဗျာအခုကသွားရသူ့ရောက်ကြောင်ဖောက်ပြန်ပြီဆိုတော့သူ့ရောက်ကြောင်ကိုသူ့ပြင်းနဲ့သူ့ခံစီချင်တယ်ပေါ့ဗျာသူ့အိမ်တော်ရေးဖောက်ပြန်လဲဆိုရင်အိမ်တော်ရေးဖောက်ပြန်တဲ့အမှုလျောက်ပေါ့
လွေးကိုအရမပြုတင်ခဲ့တဲ့အိမ်ရှင်အမျိုးသားကိုတော့ကုတ်ခိုင်မျိုးနဲ့အမျိုးသမီးရေးရအဖွဲ့က TNL ကိုတိုင်ကြားရာကနေလက်ရှိမှာစစ်ဆေးမှုတွေကိုစတင်ဆောင်ရွက်နေတာဖြစ်တယ်လို့ဆိုပါတယ်အရမပြုတင်ခဲ့တဲ့အမျိုးသားကိုကုတ်ခိုင်ဒေသအတွင်းမှာရှိတဲ့ TNL ထိန်းချုပ်ထားတဲ့နေရာတစ်နေရာမှာဖမ်းဆီးစစ်ဆေးနေပြီးအမှုကို PSLF TNL ရဲ့တရားရေးနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
စစ်လက်နက်ပစ္စည်းလိုယူဆရတဲ့ပစ္စည်းတွေကိုလေကြောင်းနဲ့တန်တွဲလေယာဉ်ကွင်းကိုပို့ဆောင်ခဲ့ပြီးတန်တွဲအခြေစိုက်အမှတ်99စစ်တပ်ရင်းကိုလုံခြုံရေးအပြည့်နဲ့ယူဆောင်သွားပါတယ်။ချင်းအမျိုးသားတပ်ဦး CNF CNA ဗဟိုဌာနချုပ်ဝစ်တိုရီးယားစခန်းကိုစစ်တပ်ကနရက်ဆက်တိုက်လေယာဉ်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်ချင်းအမျိုးသားတပ်မတော်ကရဲမီ၂ယောက်အပါအဝင်9ယောက်ကြဆုံသွားခဲ့ပါတယ်။
ရှင်ရွယ်ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်းသားဒေတာကလူခွေရချိုးပေါမှုတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ VO American တန်ကတောက်ကြာနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာထူးခြားတဲ့သတင်းတွေကိုပေးပို့လို့တဲ့ VOA မှာတေးသချင်းတောင်းဆိုလို့တဲ့ဆိုရင်တော့စာရေးသားရမယ် email လိပ်စာက vurmsc@voanews.com ဖြစ်ပါတယ်။လိုင်းဒိုမီတာ3249တို့ကနေဆက်လက်ပြီးဖမ်းယူနားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာ
2022ခုနှစ်ဟာယူကရိန်းကနေတရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံအထိကမ္ဘာတစ်လွှာလူခွင့်ရေးအခြေအနေအဆိုးဝါးဆုံးဖြစ်ခဲ့တယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးအဖွဲ့ Human Rights Watch ကကြေညာပြီးနေမှာအစိုးရခန်းစားထုတ်ပြန်ပါတယ်လူခွင့်ရေးအခြေအနေထုတ်ပေါ်ပြောဆိုသူတွေဒီနှစ်ထဲမှာပဲပေါ်ထွက်လာတာတွေ့ရကြောင်းနိုင်ငံပေါင်း100လောက်ကလူခွင့်ရေးအခြေအနေတွေကိုတင်ပြထားတယ်2023အစိုးရခန်းစားမှာဖော်ပြပါတယ်မြန်မာနိုင်ငံမှာတော့2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြသူတွေကိုဖမ်းဆီးတပ်ဖြတ်တာတိုင်းဒေသလူနည်းစုဒေသတွေမှာဒေသခံတွေပေါ်စစ်တပ်တိုက်ခိုက်မှုတွေတိုးလာနေတယ်လို့ထောက်ပြပါတယ်မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစုအဝေးကိုဖြုတ်ချပြီး2021 February 6ရက်နေ့အာဏာသိမ်းခဲ့ချိန်ကစပြီးတရားဝင်စုံမမှုမရှိတော့တဲ့နောက်အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်လာရတာကိုဥပမာအဖြစ်ကြည့်ပြီးတော့အရေးပါတဲ့တရားဥပဒေစုံမရေးကိုအလေးထားကြဖို့အတွက်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီဂူတာရက်စ်ကကြေညာပြီးနေမှာတတိပေးလိုက်ပါတယ်ကမ္ဘာနိုင်ငံတွေကအင်အားလုံခြုံသုံးနှိမ်နှင်းမှုတွေနဲ့နျူကလ িয়ার လက်နက်ထုတ်တာတွေလိုနိုင်ငံကဥပဒေကိုချိုးဖောက်နေပေမဲ့အပြစ်ပေးမခံရဘဲကင်းလွတ်ခွင့်ဆက်ပြီးရနေချိန်မှာကမ္ဘာတလွှာနေရာတိုင်းကအရတားလူလူဒုက္ခရောက်နေကြတယ်လို့လည်းပြောကုလသမဂ္ဂလုံခြုံရေးကောင်စီကိုအထွေထွေမှုချုပ်ကတင်ပြခဲ့တာဖြစ်ပါတယ်။အာဆီယံလက်ထက်ဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်အောင်တွန်းအားပေးဖို့အတွက်နိုင်ငံကလူခွင့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်2019မော်ကွန်တိုက်ကိုအံ့နိုင်ရမယ်အစိုးရလျှော့မှတ်တမ်းအထောက်အထားတွေကိုသူ့ရဲ့ဒလဝဲပြည်နေအိမ်မှာတိမ်းဆည်းတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့နိုင်ငံတော်ရှေ့နေချုပ်ကအမည်စင်းတင်သွင်းလိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်။တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးအန်အနေရဲ့အသွဲသွဲကင်းဝေးပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.